သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြချစ်သိမင်္ဂလာဖျားဖျားနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့ဇူလိုင်လ20ရက်မြန်မာပိုင်းအစီအစဉ်များကို SBS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မိအစီအစဉ်များမှာတော့ Delta မျိုးကွဲကာဝယ်ဆေးတွေရဲ့အပြောင်းလဲများဆိုတဲ့ဆောင်းပါဩစတြေးလျသည်ဥရောပသမဂ္ဂရဲ့ကာဗွန်နေဇက်အခွန်အစည်းကိုလက်မခံဆိုတဲ့ဆောင်းပါဩစတြေးလျရဲ့ကူးစက်ရောဂါပြန်လဲကောင်းမွန်လာခြင်းသည်အတက်ပညာပိုင်းရွှေပြောင်းအလုပ်သမားများကိုဖေထုတ်ခြင်းအပြင်ထိခိုက်နိုင်တယ်ဆိုတဲ့ဆောင်းပါနဲ့သံလွယ်ခက်ကပေးပို့ထားတဲ့လွတ်မြောက်နေမြေကကိုဗစ်တိုက်ဖျက်ရေးဆိုတဲ့ဆောင်းပါတို့ကိုနားဆင်ရမှာဖြစ်ပါတယ်ဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales ရဲ့ကိုဗစ်အခြေအနေ24နာရီအတွင်းကိုဗစ်အတီးပြုလူနာ 9,000 ကျော်နဲ့သေဆုံးသူ 281 ဦးရှိကိုဗစ်တားဆီးမှုဗြိတိန်ရုတ်သိမ
်ယခုချိန်ကစပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ
်ညူဆာဝေးကိုဗစ်အခြေအနေယူဆာဝေးဒေသအတွင်းကိုဗစ် -19 ဖြစ်ပွားမှု88ခုကိုမှတ်တမ်းတင်ခဲ့ပြီးစုစုပေါင်းကျဆင်းသွားတော်လဲ22ဦးမှာကူးစက်ခံရဆဲဖြစ်ပါတယ်။ Greater Sydney တွင်မရှိမဖြစ်လိုအပ်သောလက်လီရောင်းဝယ်မှုကိုရပ်ဆိုင်းထားလိုက်ပြီးကျန်းမာရေးအာဏာပိုင်များသည့်အိမ်ထောင်စုနှင့်အလုပ်ခွင်သို့ကူးစက်ခြင်းကိုဖောက်ဖျက်ရန်အာရုံစိုက်နေကြသဖြင့်ဆောက်လုပ်ရေးအားလုံးကိုရပ်တန့်စေခဲ့ပါတယ်။ကျန်းမာရေးဝန်ကြီး Gary Chan ကထုတ်လွှင့်မှုသည်မရှိမဖြစ်လိုအပ်သောလုပ်ငန်းခွင်အခြေအနေများတွင်ဖြစ်ပေါ်နိုင်သော်လည်းမရှိမဖြစ်လိုအပ်သောလုပ်ငန်းခွင်များတွင်ကူးစက်မှုကိုတားဆီးရန်အရေးကြီးကြောင်းပြောကြားခဲ့ပါသည
် Household transmission continues to dominate but what you see in workplaces is that when you have a case in a workplace they're often large settings I've provided very clear health advice that we need to decrease
in our summa ကူးစက်မှုမှာဆက်လက်လွှမ်းမိုးနေပါတယ်သို့သောအလုပ်ခွင်၌သင်မြင်တွေ့ရသောအရာမှာသင်ရဲ့အလုပ်ခွင်၌ကူးစက်မှုတစ်ခုပြုလုပ်သောအခါသူတို့သည်များသောအားဖြင့်ကြီးမားသောချိန်ကြီးချက်များဖြစ်ပါれကျမရှင်းရှင်းလင်းလင်းကျမ၏အကြံပေးချက်ကိုကျမပေးခဲ့ပါれကျမတို့ရွှေလျားသွားလာမှုရောချခြင်းနှင့်တူးချင်းစီအကြအပြန်လန်းတွေ့ကြဖို့အခွင့်အလမ်းများကိုရှင်းချဖို့လိုအပ်ပါれအလုပ်ခွင်နေရာများတွင်ဖြစ်ပွားမှုများစွာကိုကျမတို့မြင်ခဲ့ရပါれတခြားဒေသများတွင်ဖြစ်ပွားမှုကြောင့်ဖြစ်ပါれမြန်မာပြည်၌24နာရီအတွင်းကိုဗစ်တက်ခွဲအတီးပြု 9,189 ဦးသေဆုံးသူ 281 ဦးရှိမြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ 9,189 ဦးနဲ့တက်ခွဲအတီးပြုချက်မှာတွေ့ရှိခဲ့ပါれတက်ခွဲစစ်ဆေးမှုပေါင်း 13,916 ခုမှာပိုးတွေ့သူ 9,000 ကျော်ရှိပြီးပိုးတွေ့ရာဂိုင်းနှုန်း 38.29 ဖြစ်ကြောင်းအာကစားနှင့်ကျန်းမာရေးဝန်ကြီးဌာနကယမန်နေ့ည8နာရီမှာထုတ်ပြန်ပါတယ်။24နာရီအတွင်းသေဆုံးသူက281ဦးအထိစံချိန်တင်ရောက်ရှိခဲ့ပြီးအခုထိဆိုရင်မြန်မာနိုင်ငံမှာကိုဗစ်ကြောင့်သေဆုံးသူစုစုပေါင်းက 9,281 ယောက်ရှိပါတယ်။ဒါပေမဲ့လက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောသေဆုံးမှုနှုန်းပါတဆမတန်များပြားနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောဆိုပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကိုဗစ်ပိုးတွေ့သူအရေးအတွက်ရောသေဆုံးသူအရေးအတွက်ပါတစ်နေ့ထက်တစ်နေ့စံချိန်တင်တိုးလာနေပါတယ်ယောဂါကူးစက်ခံရသူတွေအနေနဲ့ဆေးရုံတွေမှာကုသခွင့်ရဖို့အခက်အခဲတွေရင်ဆိုင်နေရသလိုသေဆုံးသူတွေကိုမိသင်းကြိုနှိုင်းရေးအခက်အခဲတွေရှိနေပါတယ်မိသင်းကြိုဆက်ရှိတဲ့နေရာတွေမှာအလောင်းတွေစုပုံနေတာအောက်ဆီဂျင်အလုံးလောက်မရရှိတာကြောင့်နေ့စဉ်နာရီပေါင်းများစွာကြာတဲ့အထိအောက်ဆီဂျင်တန်းစီဆောင်ဆိုင်နေကြတဲ့သူတွေရဲ့ဓာတ်ပုံတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ် အချမ်းဖက်စစ်ကောင်းစီခေါင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတော့မြန်မာနိုင်ငံမှာအောက်ဆီဂျင်အလုံးလောက်ရှိတယ်လို့ပြောဆိုနေပါတယ်။ဒါပေမဲ့လည်းဆေးရုံတွေကိုဗစ်ကူးစက်ရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးကူးစက်မှုအပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေနဲ့ရင်ဆိုင်နေရသလိုအောက်ဆီဂျင်အခက်အခဲကြောင့်ယောဂသည်အတော်များများမသေးသင့်ပဲသေဆုံးရတာလို့ကျန်းမာရေးပညာရှင်တွေနဲ့လူမှုကူညီရေးအသင်းကအဖွဲ့ဝင်တွေကဝေဖန်ပြောဆိုနေပါတယ်။ COVID တားဆီးမှုတွေဗြိတိန်ရုတ်သိမ်းကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တားမြစ်ကန့်သတ်ချက်တွေကိုဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတနင်္လာနေ့မှာစတင်ရုပ်သိမ်းလိုက်ပါတယ်။ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအခုချိန်ဖွင့်မပေးရင်အေးတဲ့လတွေရောက်လာရင်ဗိုင်းရပ်စ်ကပိုမိုအားကောင်းလာပြီးကျွန်တော်တို့အနေနဲ့ပိုမိုခက်ခဲတဲ့အန္တရာယ်တွေ့လာနိုင်ပါတယ်။လူပေါင်းများစွာကာကွယ်ဆေးထိုးပြီးတဲ့နောက်မှာဒါဟာလုံရတဲ့အချိန်ပါပဲ။ကန့်သတ်မှုတွေပိုလှုပ်လဲဆေးရုံတက်ရသူတွေသေဆုံးမှုတွေရှိနေမှာပဲဆိုတော့ကန့်သတ်နေလဲဘာမှမထူးပါဘူး။လုံရမယ်ဟာကိုမလုံနိုင်တာပဲရှိပါလိမ့်မယ်။ဆိုတော့အခုမဖွင့်ရင်ဘယ်တော့ဖွင့်နိုင်မလဲဆိုတာကိုဟာကိုမေးကြဖို့ပဲရှိပါတယ်လို့သူကပြောသွားပါတယ်။ဒါပေမဲ့စက်တင်ဘာလကုန်ကစပြီးကာကွယ်ဆေးထိုးပြီးကြောင်းထောက်ထားပြနေမှ night club တွေလူစုလူဝေးတွေကိုဝင်ခွင့်ပြုမယ်။ပိုးမတွေ့ဘူး negative ဖြစ်တဲ့ဆိုရုံနဲ့မရတော့ဘူးလို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောသွားပါတယ်။ Britain ဝန်ကြီးချုပ်ကအခုလိုကန့်သတ်ချက်တွေရုပ်သိမ်းလိုက်ပေမဲ့ coronavirus delta မျိုးကွဲသစ်ဟာ Britain အပါအဝင်ဥရောပနဲ့အာရှဒေသတချို့မှာကူးစက်ပြန့်နှံ့လာနေပြီး Tokyo Olympic ပွဲတော်ကိုတောင်ချိန်ချောက်နေပါတယ်။ဗီယက်နမ်နေရာအတော်များများမှာလော့ကဒေါင်းချထားပြီးအင်ဒိုနီးရှားမှာလည်းနေစဉ်သေဆုံးမှုမြင့်တက်နေပါတယ်။တောင်ဩစတြေးလျမှာကိုဗစ်လော့ကဒေါင်းပြုလုပ်တောင်ဩစတြေးလျသည်ဇူလိုင်လ20ရက်မှစတင်၍ခုနှစ်ပတ်လုံးလော့ကဒေါင်းအပြည့်အဝပြုလုပ်မယ်လို့ဆိုပါတယ်။အဲဒလီရှိစားသောက်ဆိုင်နဲ့ထိတွေ့သည့်နေရာတွင်ညစာစားသူတဦးသည်virus ကိုအပြူသဘောဆန်းသပ်ပြီးနောက်တွင် COVID-19 ဖြစ်ပွားမှုအစုစည်း၅ခုထဲကြီးထွားလာသည့်နှင့်အမျှဖြစ်ပေါ်လာပါသည်။ဝန်ကြီးချုပ် Steven Marshall ကပြောကြားတွင်အာဏာပိုင်များကယင်း Delta အမျိုးအစားဖြစ်ကြောင်းအတည်ပြုပြောကြားခဲ့တယ်လို့ဆိုပါသည်။ဤချက်သည်လျင်မြန်စွာရွေရှားနေသည်ကိုကျွန်တော်တို့သိပြီးယနေ့ည6နာရီမှစတဲ့၍ချက်ချင်းကန့်သက်တချို့ကိုပြထမ်းရမှလွဲ၍တခြားရွေးစရာမရှိပါဘူး။လူတွေနေအိမ်ကနေထွက်ခွာရတဲ့အကြောင်းရင်း၅ခုပဲရှိပါလိမ့်မယ်။ဆောင်းရှားမှုနဲ့သနာကျင်နာမှုအကြောင်းပြချက်မရှိမဖြစ်လိုအပ်သောအလုပ်မရှိမဖြစ်လိုအပ်သောအရာများဝယ်ယူရေးဆေးဘက်ဆိုင်ရာအကြောင်းပြချက်ပြင်စမနဲ့နောက်ဆုံးအကြောင်းရင်းမှာတော့လေ့ကျင့်ခန်းလုပ်တာဖြစ်ပါတယ်။သို့သောအိမ်တော်စုမှလူများကိုကန့်သက်ထားရမှာဖြစ်ပါတယ်။အာဇာနီနေ့အခမ်းအနားဒေါအောင်ဆန်းစုကြည်တက်ရောက်ခွင့်မရရန်ကုန်တိုင်းဗဟမ်းမြို့နယ်မှာရှိတဲ့အာဇာနီဘိမ့်မှန်မှာ84နှစ်မြောက်အာဇာနီနေ့အခမ်းအနားကိုအချမ်းဖက်စစ်ကောင်စီကဦးဆောင်ကျင်းပခဲ့ပြီးဒေါအောင်ဆန်းစုကြည်တက်ရောက်ခွင့်မရခဲ့ပါဘူးအာဇာနီနေ့မှာတက်ရောက်ဂါရဝပြုဖို့ဒေါအောင်ဆန်းစုကြည်ကိုသူ့ရဲ့ရှေ့နေတွေကကြိုတင်မေးမြန်းခဲ့ရမှာဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီကဘာမှပြောတာမရှိခဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြန်ပြောခဲ့တယ်လို့အကျိုးဆောင်ရှေ့နေဦးခင်မောင်စောက RFA ကိုပြောဆိုပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့မိသားစုဝင်တွေကိုစားရန်ကုန်မြို့တော်စီပင်သားရဲကော်မတီပြည်သူဆက်ဆံရေးနဲ့ပြန်ကြားရေးဌာနမှဒေါက်တာတိုးအောင်ကပန်းငွေချခဲ့တယ်လို့ဆိုပါတယ်။ဒါအပြင်အာဇာနည်တွေဖြစ်ကြတဲ့သခင်မြတ်ဥပဝင်းရဲဘော်ကိုထွေးတို့ရဲ့မိသားစုဝင်တွေလည်းတက်ရောက်ဂါရဝပြုတာမရှိတဲ့အတွက်အခမ်းအနားအစီအစဉ်ရေးဆွဲရေးဆပ်ကော်မတီကပဲမိသားစုကိုစားပန်းငွေချခဲ့တာကိုတွေ့ရပါတယ်။အာဇာနည်ဒီတို့ဥပချိုဥမန်ဘခိုင်မိုင်းပွန်စောပွားကြီးဆက်ဆန်ထွန်းဥရဇဦးအောင်မောင်တို့ရဲ့မိသားစုဝင်တွေကတော့တက်ရောက်ဂါရဝပြုတာကိုတွေ့ရတယ်လို့ဆိုပါတယ်။ SBS This is SBS Radio.ဒီနေ့ငွေလဲနှုန်းမှာတော့ Australian ဒေါ်လာဟာမြန်မာကျပ်ငွေ1,202ကျပ်နဲ့ညီမျှပါတယ်။အ American dollar ha Myanmar chang ngwe 1643 chan ne nyi mya bi Australian dollar ha American 930 ne nyi mya ba de mne phyan Australia tai ma shi de myo ji mya ye mo le usa khan man che ka ro Sydney myo ma apu chain 15 degree centigrade shi ma phit pi mo tain da mya ani nge shi ma phit ba de Melbourne မြို့မှာအပူချိန်73 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Brisbane မြို့မှာအပူချိန်18 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန်20 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှာဖြစ်ပါတယ်။ Adelaide မြို့မှာအပူချိန်73 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Hobart မြို့မှာအပူချိန်73 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းနိုင်ပါ रे ကင်မရာမြို့မှာအပူချိန်17 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါ रे ဒါဝင်မြို့မှာအပူချိန်33 degree centigrade ရှိမှဖြစ်ပြီးနေသာမှာဖြစ်ပါ रे
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ